Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ4ရက်စနေနေ့ညနေပိုင်းအစီအစဉ်တွေကို line to meter 7925ရောင်းနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေ။ကျမနန်းလာဝါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသွားမှာပါ
။ကျမဆုမြတ်မော်ပါရှင်။ Britain လူမျိုးတစားကန်ကို Islamic State စစ်သွေးကြော်တွေကကောင်းဖြတ်တက်ခဲ့တဲ့အပေါ်မှာကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာအဆင်ပြေဆွေးနွေးမှုတွေပြန်ဆဖို့အတွက်နှစ်ဖက်တာဝန်ရှိသူတွေသဘောတူခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့အရှိတောင်အာရှဒေသမှာကလေးတွေနဲ့လိင်ဖြောဖြစ်မှုခီးတော်လာမှုနဲ့ပတ်သက်လို့
The key obstacle to successful prosecutions on child sex abuse cases was a lack of knowledge.
ဒီအကြောင်းအသေးစိတ်ကိုမကြာခင်နားဆင်ရမှာပါ။ဒါအပြင်ကုလသမဂ္ဂလူရချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာတာဝန်ရှိသူတွေကရခိုင်ပြည်နယ်ခရီးစဉ်အတွင်းသူတို့လေ့လာတွေ့ရှိခဲ့တာတွေနဲ့ပတ်သက်လို့ဘာတွေပြောဆိုသွားပါသလဲ။ရှမ်းပြည်နယ်အတွင်းစစ်တပ်နဲ့ရှမ်းတပ်တွေရဲ့တွေ့ဆုံတိုက်ပွဲမှုသတင်းတွေနဲ့အတူအရှိတောင်အာရှဒေသမှာကလေးတွေနဲ့လိင်ဖြောဖြစ်မှုခီးတော်လာလဲပတ်မှုပိုများလာနိုင်တယ်လို့ကုလသမဂ္ဂနိုင်ငံတကာပြည်မှုအတိုက်ဖက်ရေးအဖွဲ့ကဘာကြောင့်ပေးလိုက်တာလေဒီအကြောင်းတွေကိုကြားရမှာပါခုတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့မိုက်အင်ဂျင်နိုင်တို့ကအကြေညာပေးပါမယ်ရှင
်ဗြိတိန်လူမျိုးတစားကန်ကို Islamic State စစ်သွေးကြွတွေကကောင်းဖြတ်တတ်ခဲ့တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကဝေဖန်အပြစ်တင်ခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုစေတနာဝန်ထမ်းအဖြစ်ဆောင်ရွက်နေတဲ့ Alan Hanning ကိုတပ်ဖြတ်မှုဟာအလွန်ဆက်စွပ်ယုံရှားပွဲရဖြစ်တဲ့လောက်ရဖြစ်တဲ့အတွက်ကြောင့်မလို့ပြင်းပြင်းထန်ထန်ရှုတ်ကြတယ်လို့ဒီလုံခြုံရေးကောင်စီကတောက်ချနေတော့ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ Syria မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေသူတွေအတွက်အန်ဒီယပိုပြီးကြီးမားလာပြီဆိုတာကိုဒီစိတ်မကောင်းစရာတပ်ဖြတ်မှုကသတိပေးနေတယ်လို့ Islamic State စစ်သွေးကြွတွေရဲ့ရက်ဆက်မှုကိုပြသနေတယ်လို့လုံခြုံရေးကောင်စီကပြောပါတယ်။အနောက်နိုင်ငံသားတစားကန်တွေကိုစစ်သွေးကြွအဖွဲ့အရင်တုန်းကတပ်ဖြတ်တဲ့ပုံစံမျိုးပဲ Alan Hanning ကိုကောင်းဖြတ်နေတဲ့ဗီဒီယိုကိုအစွန်းရောက် Islam စစ်သွေးကြွတွေကတောက်ကြနေတော့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီဗီဒီယိုထဲမှာ Peter Kasich ဆိုတဲ့ American တယောက်ကိုပြသပြီးတော့ Islamic State စစ်သွေးကြွတွေကချိန်ချောက်ထားပါတယ်။ Kasich ကိုအကြမ်းဖက်အဖွဲ့ဖမ်းဆီးထားရဲဆိုတာကို American အစိုးရတာဝန်ရှိသူတွေကလည်းအတည်ပြုပါတယ်။ Alan Hanning ကို ISIL အဖွဲ့ကရရဆက်ဆက်တပ်ဖြတ်တာကိုကြည်ချင်းဖြစ်ဒီအဖွဲ့ဟာဘလောက်လူမဆန်အောင်ရက်ဆက်တယ်ဆိုတာပြသနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသူ့ရဲ့ Twitter ပေါ်မှာဖော်ပြခဲ့ပါတယ်။ကောင်းဖြတ်တတ်မှုရက်ဆက်တဲ့တပ်ဖြတ်မှုကြီးဖြစ်ပြီးတော့ American နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကဒီ Islamic State အဖွဲ့ကိုလုံးဝချေမှုန်းသွားမှာဖြစ်တယ်လို့ American သမ္မတ Barack Obama ကလည်းပြောကြားခဲ့ပါတယ်ရှင်
။လာပေါင်းတန်ကြာရက်တက်နေတဲ့ဆွေးနွေးပွဲတွေပြန်ပြီးစတင်ဖို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။အောက်တိုဘာလကုန်နှောင်းပိုင်းနဲ့နိုဝင်ဘာလအစောပိုင်းလောက်မှာဆွေးနွေးပွဲတွေစတင်ဖို့စီစဉ်ထားတာပါ။တောင်ကိုရီးယားနိုင်ငံအင်ချောမြို့ကိုမြောက်ကိုရီးယားထိပ်တန်းခေါင်းဆောင်ဟွမ်ပွန်ဟန်ပြုံဆိုးဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဒီကနေ့မှမမျှော်လင့်တဲ့ခီးစဉ်ဖြစ်ရောက်လာခဲ့ပြီးတဲ့နောက်အခုလိုနှစ်နိုင်ငံဆွေးနွေးပွဲတွေပြန်ဆဖို့ဖြစ်လာတာပါမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားအစိုးရရဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးရူခီဂျင်းကတွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့အနေနဲ့အခုလိုတောင်ကိုရီးယားကိုလာရောက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့အတူတကွဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်မြောက်ကိုရီးယားကိုယ်စားလှယ်ခေါင်းဆောင်ဟွန်ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအင်းပြည်ရင်နံပါတ်1နေရာမှာရှိနေသူဖြစ်ပါတယ်။ဒါအပြင်စစ်သားဥယျာဉ်တန်းကျော်ရှိနေတဲ့မြောက်ကိုရီးယားစစ်တပ်ရဲ့နိုင်ငံရေးအရာရှိလည်းဖြစ်ပါတယ်။နောက်ကိုယ်စားလှယ်2ဦးကတော့အာနာယပါတီအလုသမားပါတီရဲ့အတွေ့အမှုအဖွဲ့ဝင်တွေဖြစ်ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခီးစင်ဟာအင်ချောမြို့မှာစနေနေ့ကကျင်းပတဲ့အာရှအာကစားပွဲတော်ပိတ်ပွဲအခမ်းအနားကိုတက်ရောက်ဖို့လည်းဖြစ်တယ်လို့ပြောပါတယ်ရှင်။
ဟောင်ကောင်မှာအကြမ်းဖက်မှုတွေဖြစ်အောင်လုပ်ပြီးတော့ညာရင်းချင်းလမ်းတွေရှင်းသွားအောင်ကြိုးစားတဲ့အနေနဲ့ရာဇဝတ်ဂိုင်းသားတွေနဲ့ဒီမိုကရေစီရဲ့ဆန္ဒပြသူတွေထိတ်တိုက်တွေ့ခိုင်းနေဆိုတဲ့ဆွဆွဲချက်တွေကိုဟောင်ကောင်အာဏာပိုင်တွေကပြင်းပြင်းထန်ထန်ပယ်ချခဲ့ပါတယ်။ဒီလိုပြောဆိုဆွဆွဲမှုတွေဟာလုံးဝအတိတ်ပဲမရှိသလိုမျှတမှုလည်းမရှိဘူးလို့ဟောင်ကောင်လုံခြုံရေးဆရာအကြီးအကဲလေတောင်ကွတ်ကဒီကနေ့စနေနေ့မှာအခုလိုပြောကြားခဲ့တာ
ပါ။非常之過紅過分嘅指控，亦都係非常之唔合理。 တ
ွေ့ရခီဒီဆွဲချက်တွေဟာလွန်လွန်းပြီးတော့လုံးဝလည်းအဓိပ္ပာယ်မရှိပါဘူး။တာဝန်ကိုခြေပြောင်းအောင်ထမ်းဆောင်နေကြတဲ့ရဲအရာရှိတွေအတွက်လည်းလုံးဝမမျှတာပါဘူးလို့ဟောင်ကောင်လုံခြုံရေးဆိုင်ရာအကြီးအကဲကပြောသွားခဲ့တာပါ။လမ်းတွေပေါ်မှာဆန္ဒပြနေကြသူတွေကိုအတင်းရှင်းလင်းနှင်ထုတ်ဖို့ကြိုးစားတဲ့လူအုပ်ကြီးနဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြနေကြသူတွေကြားတောက်ကြနေညရုံးကအကြမ်းဖက်မှုတွေဖြစ်ခဲ့မှုအတွင်းမှာရဲက16ယောက်ကိုဖမ်းဆီးခဲ့ပါတဲ့။ဖမ်းမိသူတချို့ဟာ Triad တရုတ်ရာဇဝတ်ဂိုင်းတွေနဲ့ဆက်ဆက်နေတယ်လို့ယုံကြည်ရကြောင်းရဲကပြောခဲ့ပါတယ်။အထီးကရုံးတွေအတွင်းမှာရဲအရာရှိတွေအပါအဝင်16ယောက်ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံသတင်းမီဒီယာတွေမှာဖော်ပြပါတယ်။အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဟောင်ကောင်အစိုးရနဲ့ဆွေးနွေးမဲ့အစီအစဉ်ကိုဆန္ဒပြကျောင်းသားခေါင်းဆောင်တွေဘက်ကဖျက်ခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်ပြည်သူတိုင်းကရွေးချယ်ပိုင်ခွင့်ရရှိရတဲ့အတွက်ထောင်နဲ့ချီတဲ့ကျောင်းသားနဲ့ပြည်သူတွေဟာလမ်းပေါ်ထွက်ဆန္ဒပြတောင်းဆိုနေကြတာသတင်းတစ်ပတ်နီးပါးရှိနေပါပြီရှင်
။အိန္ဒိယနိုင်ငံဟိန္ဒူဘာသာရေးပွဲတော်တစ်ခုမှာလူအုပ်ဖျိုးဖျဲဖြစ်ပြီးလူတွေပြိပြီး32ဦးတေဆုံးခဲ့ပါတယ်။တောက်ကြနေကဘီယာပြည်နယ်မြို့တော်ပတနာမှာကျင်းပနေတဲ့ဒါဆာရာဟိန္ဒူဘာသာရေးပွဲတော်တွင်မှာလူအုပ်အလွန်ကြီးမားတာကြောင့်လူတွေပြိပြီးတေဆုံးခဲ့တယ်လို့15ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့မြို့အာဏာပိုင်တွေကပြောပါတယ်။လျှက်စစ်တပ်ကြိုးပြတ်ကျခဲ့တာကြောင့်လို့ဆိုပြီးတော့လေကောလာဟာလာတည်င်းနေဟာလူတွေကြားထဲမှာထွက်ပေါ်နေပါတယ်။ဒါကြောင့်ဒီထိခိုက်တေဆုံးမှုဖြစ်ပြီးတဲ့နောက်မှာဒဏ်ရာရသူတွေထားရှိတဲ့ဆေးရုံအပြင်ဘက်မှာလူအုပ်ကြီးဟာအမျက်ဒေါသတွေထွက်ပြီးတော့စုဝေးနေကြပါတယ်။အခုတေဆုံးသွားသူအများစုဟာအမျိုးသမီးနဲ့ကလေးတငယ်တွေဖြစ်ကြတယ်လို့ဆိုပါတယ်။အခုလိုအိန္ဒိယဘာသာရေးပွဲတော်တွေမှာလူပိပြီးတော့တေဆုံးတာမျိုးဟာဖြစ်ရိုးဖြစ်စဉ်တစ်ရက်လို့ဖြစ်နေပါတယ်ရှင်။
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ပါလက်စတိုင်းကိုနိုင်ငံတစ်ခုအဖြစ်ဆွေးနွေးအစိုးရအတွက်အတိအမှတ်ပြုလိုက်တာဆောလွန်းတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ပါလက်စတိုင်းနိုင်ငံတည်ထောင်ရေးကိုအမေရိကန်ကထောက်ခံပေမဲ့သက်ဆိုင်တဲ့နှစ်ဖက်လုံးညှိနှိုင်းဆွေးနွေးမှုတွေကနေမှသာနိုင်ငံတစ်ခုဖြစ်လာမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကတောက်ချာနေတော့ကပြောကြားခဲ့ပါတယ်။ပါလက်စတိုင်းနဲ့အစ္စရေးတို့ကသာနှစ်နိုင်ငံအဖြစ်အနာဂတ်မှာဘလို့ရပ်တည်သွားမယ်ဆိုတဲ့အပေါ်မှာသဘောတူညီမှုရကြရမှာဖြစ်တယ်လို့ပြောခွင့်ရသူဆာကီကဆိုပါတယ်။ဆွေဒင်ဝန်ကြီးချုပ်တဲ့အဖြစ်လွှတ်တော်မှာပြောကြတဲ့မိန့်ခွန်းထဲမှာဝန်ကြီးချုပ်စတက်ဖန်လိုဖက်ကအစ္စရေးနဲ့ပါလက်စတိုင်းပဋိပက္ခပြေလည်ဖို့အပြန်အလှန်အတိအမှတ်ပြုမှုလိုအပ်တဲ့အပြင်ငြိမ်းချမ်းစွာအတူရှင်တွဲတည်ရှိခြင်းနဲ့ဆန္ဒလိုအပ်တယ်လို့ပြောကြခဲ့ပါတယ်။ဒါကြောင့်ဆွေဒင်နိုင်ငံကတော့ပါလက်စတိုင်းကိုနိုင်ငံအဖြစ်အတိအမှတ်ပြုတယ်လို့ဆွေဒင်ဝန်ကြီးချုပ်တဲ့ကမိန့်ခွန်းထဲမှာပြောခဲ့တာပါ။အခုလိုပြောကြတဲ့အတိုင်းအတိအမှတ်ပြုမှုကိုဘယ်တော့တရားဝင်လုပ်မှာလဲဆိုတာကတော့မရှင်းပါဘူး။ဝန်ကြီးချုပ်မစ္စတာလော်ဖန်ရဲ့ကြေညာပြောဆိုချက်ကိုပါလက်စတိုင်းနိုင်ငံသားရေးဝန်ကြီးရီယက်မာကီကကြိုးဆိုပါတယ်ဆွီဒင်လိုပဲဒီဥရောပတမကအဖွဲ့ဝင်အနောက်ဥရောပနိုင်ငံတွေကလည်းပါလက်စတိုင်းကိုနိုင်ငံအဖြစ်အတိအမှတ်ပြုကြဖို့အတွက်သူကတိုက်တွန်းပါတယ်ဥရောပတမကလက်ရှိအဖွဲ့ဝင်တွေကဒီနိုင်ငံကြီးတွေထဲမှာဆွီဒင်ကပထမဆုံးအဖြစ်ပါလက်စတိုင်းနိုင်ငံကိုအတိအမှတ်ပြုလိုက်တာဖြစ်ပါတယ်လောလောဆယ်ပါလက်စတိုင်းကိုနိုင်ငံတစ်ခုအဖြစ်အတိအမှတ်ပြုထားတဲ့နိုင်ငံပေါင်းက100ကျော်ရှိပါတယ်ရှင
်ယူကရိန်းနိုင်ငံမှာနိုင်ငံတကာစစ်ချင်းကြီးအဖွဲ့ဝင်ဝင်တန်းတဦးဖြစ်တဲ့ Swiss လူမျိုးတဦးဟာဘုံကြည်စံထိမှန်ပြီးတော့တည်ဆုံးခဲ့တဲ့အပေါ်အမေရိကန်သမ္မတအင်ဖြူရောကဝေဖန်ရှုံချလိုက်ပါတယ်။တောက်ကြနေကထုတ်ပြန်တဲ့သမ္မတအိုဘားမားရဲ့ကြေညာချက်မှာယူကရိန်းပဋိပက္ခမှာသက်ဆိုင်ရာဖွဲ့စည်းပါတီတွေအားလုံးအနေနဲ့အယက်သားတွေကိုအကာအကွယ်ပေးဖို့တိုက်တွန်းထားပါတယ်။အသက်ခံရသူဟာ38နှစ်အရွယ် Laurent Dupont Queer ဖြစ်ပါတယ်။သူဟာ Donetsk မြို့က ICRC ရုံးသားမှာပောက်ကွဲခဲ့တဲ့ဘုံးကြီးစံထိမှန်ပြီးတော့တေဆုံးခဲ့တာပါ။ယူကရိန်းအစိုးရတပ်တွေနဲ့ခွဲထွက်ရေးတပုံတွေရဲ့တိုက်ပွဲတွေဟာတောက်ကြနေကလည်း Donetsk လေးစိတ်နားမှာဆက်လက်ဖြစ်ပွားခဲ့ပါတယ်။ ICRC ဝန်ထမ်း Swiss လူမျိုးတေဆုံးခဲ့တဲ့အပေါ်မှာတော့တစ်ဖက်နဲ့တစ်ဖက်ဟာဆွဆွဲပြောဆိုနေကြပါတယ်ရှင်။
တဲ့အစားထိုးထည့်ထားသူအမျိုးသမီးကနေတားယောက်ျားလေးတယောက်ကိုမွေးဖွားခဲ့ပါတယ်။ဆွေဒင်နိုင်ငံကအသက်36နှစ်အရွယ်အမျိုးသမီးတယောက်ဟာဒီကဘာပေါ်ကတဲ့အစားထိုးကုသမှုခံယူထားသူတွေထဲမှာပထမဆုံးကလေးမွေးဖွားခဲ့သူဖြစ်ပါတယ်။မိခင်မှာအသက်အန္တရာယ်ရှိလောက်အောင်သွေးတိုးခဲ့တာကြောင့်ကလေးကို31လနဲ့ပြီးခဲ့တဲ့လတုန်းကဘိုက်ခွဲပြီးတော့ဆောမွေးခဲ့တာဖြစ်တယ်လို့ဆွေဒင်ဆရာဝန်တွေကပြောပါတယ်။ အခုတော့ကလေးရောအမေပါသူတို့နေအိမ်မှာကြမ်းကြမ်းမာမာရှိနေကြပါတယ်အဲ့ဒီအမျိုးသမီးနဲ့သူ့ရဲ့ခင်မွန်းဘသူဘဝဖြစ်တယ်ဆိုတာကိုတော့ဖုံးကွယ်ထားကြပါတယ်ဓာခွဲကန်းထဲမှာမျိုးအောင်အောင်လှုပ်ထားတဲ့တတိသားလောင်းကိုတအိမ်အစားထိုးထားတဲ့အဲ့ဒီအမျိုးသမီးရဲ့တအိမ်ထဲကိုပြန်ထည့်ပြီးတော့ကိုဝင်ဆောင်ခဲ့တာဖြစ်ပါတယ်သူတို့လင်မယားရဲ့မိတ်ဆွေအသက်62နှစ်အရွယ်အမျိုးသမီးတယောက်ကတအိမ်ကိုလှူခဲ့တာဖြစ်ပြီးတော့တအိမ်အစားထိုးကုသမှုကိုပြီးခဲ့တဲ့နှစ်တုန်းကလုပ်ခဲ့တာဖြစ်ပါတယ်ရှင်
American ပြည်ထောင်စုမှာအလုတ်လက်မဲ့ဥယျာဉ်600ဂိုင်နှုံးအောက်ထိကိုကျဆင်းခဲ့တယ်လို့သမ္မတအိုဘားမားကထုတ်ပေါ်ပြောဆိုသွားပါတယ်။လွန်ခဲ့တဲ့လပေါင်း55လအတွင်းမှာအလုတ်ပေါင်း10တန်းကျော်လောက်ကိုသူ့အနေနဲ့ဖန်တီးပေးနိုင်ခဲ့တယ်လို့သူ့ရဲ့အပတ်စဉ်မိကွန်းမှာသမ္မတကပြောသွားပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာဒီနှစ်အတွင်းမှတ်တမ်းရှိထားတဲ့ပိုလီယိုအကျော်သေးရောဂါဖြစ်ပွားသူအရေအတွက်ဟာစံချိန်တင်အောင်များခဲ့ပါတယ်လောလောဆယ်အထိအခုနှစ်ထဲပိုလီယိုရောဂါဖြစ်ပွားသူ202ယောက်ရှိနေပြီလို့အစ္စလာမဘတ်မြို့မှာရှိနေတဲ့ပါကစ္စတန်အမျိုးသားကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်တနှစ်ထဲမှာပိုလီယိုရောဂါသည်196ယောက်ရှိခဲ့တဲ့စံချိန်ကိုချိုးသွားခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်နှစ်တုန်းကဒီပိုလီယိုဖြစ်နေတယ်လို့သိရတဲ့သူ15ယောက်ပဲရှိခဲ့တယ်လို့ကျမရဲ့အရာရှိတယောက်ကပြင်သစ်သတင်းဌာနကိုတောက်ကြနေကပြောကြပါတယ်2012ခုနှစ်ကစပြီးတော့ပိုလီယိုရောဂါကာကွယ်ဆေးတိုက်ကြွေးတဲ့ကျမရဲ့လှုပ်သားတွေထဲမှာအသက်ခံရသူဟာ60လောက်ရှိခဲ့ပါတယ်တာလီဘန်နဲ့အယ်ခိုင်ဒါစစ်သွေးကြွတွေရှိတဲ့အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်နားကဒီမငြိမ်မသက်ဖြစ်နေတဲ့တိုင်းရင်းသားမျိုးနွယ်စုဒေသတွေမှာအများစုအသက်ခံခဲ့ရပါတယ်ရှင
်နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မိုက်အင်ဂျင်နိုင်တို့ကကြေညာပေးခဲ့ကြတာပါအခုညနေခင်းဆက်လိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်းပါးတွေမှာတော့အရင်ဆုံးမြန်မာနိုင်ငံသတင်းနဲ့စပါမယ်မြန်မာနိုင်ငံဒုက္ခသည်တွေအတွက်အထောက်အကူတွေတိုးပေးဖို့လိုအပ်တယ်လို့အသူငင်းချမ်းစွာရှင်တွဲနေထိုင်နိုင်တဲ့အခြေအနေကောင်းတွေဖန်တီးပေးဖို့နဲ့နိုင်ငံသားပြည်ထနာကိုနိုင်ငံရေးအရာအဖြေရှာဖို့မကြသေးခင်ကမြန်မာနိုင်ငံကိုသွားခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာတာဝန်ရှိသူတွေကတောက်ကြနေမှာပြောလိုက်ပါတယ်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့အာရှဒေသဆိုင်ရာညွန်ကြားရေးမှူးဟော်လိုင်းရှုနဲ့လူသားရေးရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးယုံရဲ့စီမံကိန်းညွန်ကြားရေးမှူးဂျွန်ဂျင်းတို့ဟာမကြာသေးခင်ကတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းသူတို့လေ့လာတွေ့ရှိခဲ့တာတွေနဲ့ပတ်သက်လို့တောက်ကြနေကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ကြတာပါအပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါရှင်
Mr. Hong Nian Shu နဲ့ Mr. John Jin တို့ဟာမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေနဲ့မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့လူ့ဆောင်မှုအခြေအနေတွေကိုလေ့လာဖို့အတွက်စက်တင်ဘာလဆန်းမှာတွားရောက်ခဲ့တာဖြစ်ပါတယ်။ရန်ကုန်နဲ့နေပြည်တော်အပြင်ရခိုင်ပြည်နယ်ကိုပါတွားရောက်ခဲ့ကြတာဖြစ်ပြီးရခိုင်ပြည်နယ်တွင်မှဒေသရင်းငြိမ်းချမ်းမှုတွေရရှိအောင်နဲ့လက်ရှိတင်းမာနေတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့အတွက်အချက်၃ချက်လိုအပ်တယ်လို့ Mr. Hong Nian Shu ကထောက်ပြပါတယ
်။ Stability and peaceCan be achieved only when needs of all communities are met. Okay, this is our belief.
So, ကျွန်တော်တို့ဆောင်ခဲ့တဲ့လူမှုတိုင်ဝန်အားလုံးရဲ့လိုအပ်ချက်တွေပြည့်ဝမှာဒေသရင်းတည်ငြိမ်မှုနဲ့ငြိမ်းချမ်းမှုကိုရနိုင်မယ်လို့ကျွန်တော်မြင်ပါတယ်။ဒီလိုရနိုင်ဖို့လိုအပ်တဲ့အချက်၃ချက်ကိုထောက်ပြချင်ပါတယ်။ပထမတစ်ချက်ကအိုးအိမ်ရွှေ့ပြောင်းနေရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအထောက်အကူတွေပေးဖို့ပါ။ဒုတိယတစ်ချက်ကဆင်းရဲမွန်းတေမှုအတွက်အကူအညီတွေတိုးပေးပြီးအတူငြိမ်းငြိမ်းချမ်းချမ်းရှင်သွဲနေထိုင်နိုင်မယ့်အခြေအနေကောင်းတွေကိုဖန်တီးပေးဖို့ပါ။တတိယတစ်ချက်ကတော့ရခိုင်ဒေသမတိမငြိမ်ဖြစ်စေခဲ့တဲ့နိုင်ငံသားဖြစ်ခွင့်ပြဿနာပါဒီအတွက်နိုင်ငံရေးရဖြေရှာဖို့လိုပါတယ်ဒါကြောင့်နိုင်ငံတကာရဲ့လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးရေးအကူအညီတွေနဲ့ရင်းမဲ့ဒီဒေသရဲ့ပြဿနာကိုဖြေရှင်းမပေးနိုင်ပါဘူ
းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအိုချာအဖွဲ့ကမစ္စတာဂျင်းကတော့မြန်မာနိုင်ငံဟာစိန်ခေါ်မှုတွေအများပြားနဲ့ရင်ဆိုင်နေရပြီးကုလသမဂ္ဂကရောတခြား NGO အဖွဲ့အစည်းတွေကပါကူညီမှုတွေပေးနေပေမဲ့ဝန်နဲ့အားမမျှဖြစ်နေတာတွေ့ရတယ်လို့ဆိုပါတယ်လက်ရှိမှာ MSF ကနေစည်းမထားဆရာဝန်များအဖွဲ့ကိုဒေတာရင်းမှာပြန်လည်လုပ်ကန်ခွင့်ပေးနေတာမှဝမ်းသာပေမဲ့ရခိုင်ရောမွတ်စလင်ပါဒေတာရင်းနေထိုင်သူအားလုံးဟာအကူအညီတွေလိုအပ်နေသေးတာတွေ့ရတယ်လို့ဆိုပါတယ
် My first impression was that there was progress in that period
မနက်ငယ်ကိုပြန်ရောက်တော့တိုးတက်မှုတွေရှိနေတယ်ဆိုတာပထမဆုံးသတိထားမိတာပါဒါပေမဲ့တကယ်ကြီးမားတဲ့စိန်ခေါ်မှုတွေလည်းရှိနေသေးပဲဆိုတာတွေ့ရပါတယ်ဒီစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့အခုတွားရောက်ခဲ့တဲ့ခီးစဉ်ကနေထောက်ပြပြောဆိုခွင့်တွေရခဲ့ပြီမဲ့ဒီစိန်ခေါ်မှုတွေဟာလွယ်လွယ်နဲ့ကြော်လွားနိုင်မဲ့ကိစ္စတွေလို့တော့ရှော့မတွက်သင့်ပါဘူးတကယ်ဆိုရင်ခိုင်ပြည်နယ်ကဒုက္ခသည်စခန်း68ခုမှာဒုက္ခသည်ပေါင်း 34,000 ကျော်အိုးအိမ်ရွှေ့ပြောင်းနေထိုင်နေကြရတာပါလူပေါင်းတသန်းကျော်ကလည်းခွဲခြားဆက်ဆံခံရပြီးတော့လွတ်လပ်လပ်သွားလာခွင့်မရတာအခြေခံလိုအပ်ချက်တွေဖြစ်တဲ့စားနပ်ရိက္ခာပညာရေးကျန်းမာရေးနဲ့ရှင်သန်ရည်ရည်တွေအတွက်ရုန်းကန်နေရတာမို့ပါ
က ုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးနေတယ်လို့လူတဦးချင်းစီရဲ့ရပိုင်ခွင့်တွေဆုံးရှုံးမှုမရှိစေဖို့လည်းအလေးထားတယ်လို့ဆိုပါတယ်ဒီအထက်မှာနိုင်ငံသားဖြစ်ခွင့်နဲ့ပါနေတာမို့ဒီပြဿနာကိုအလေးထားပြီးဆောင်ရွက်တဲ့လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ကအာရှဒေသဆိုင်ရာညွှန်ကြားမှုမစ္စတာဟောင်းလန်းရှူကပြောပါတယ
် This issue of citizenship right and needs to be looked at in the context
နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်တဲ့ပြဿနာကိုကြည့်မယ်ဆိုရင်တမိုင်းကြောင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်လူဟင်ကြဆိုတဲ့အသုံးလုံးကိုကုလသမဂ္ဂတွင်မှုချုပ်ကအစအဖွဲ့ဝင်နိုင်ငံတွေကပါတုံးနေတာမို့ကျွန်တော်တို့လည်းတုံးရတယ်ဆိုတာပြောပြရစီဒီလူဟင်ကြဆိုတဲ့စကားလုံးဟာရခိုင်ပြည်နယ်မှာရှိတဲ့ရခိုင်ရောမွတ်စလင်တွေကိုပါလှုပ်လှုပ်ရှားရှားဖြစ်စေပါတယ်လူဟင်ကြလို့တုံးရမလားဘင်္ဂလီလို့တုံးရမလားဆိုတာနှစ်ဖက်စလုံးအတွက်ကိုလှုပ်လှုပ်ရှားရှားဖြစ်စေတာပါဒါကတမိုင်းချောင်းရှိလို့ပါဒါဟာနိုင်ငံရေးတမိုင်းချောင်းတစ်ခုဖြစ်နေပါတယ်ဘာပဲပြောပြောကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးမှာရှိနေတဲ့ပြဿနာကိုအပြေရှားဖို့ကြိုးစားတဲ့အခါမှာဒေသခံတွေရဲ့လူခွင့်ရေးအခြေအနေမနှိမ်ကြအောင်ဘယ်လိုလုပ်ပေးရမလဲဆိုတာကိုဥတီစဉ်းစားပါတယ်ဒီလိုစဉ်းစားတဲ့အခါဒေသထဲမှာနေတဲ့လူတွေဘာကိုလိုချင်တယ်လဲဆိုတာကိုကြည့်ရင်မွတ်စလင်အတိုင်းဝိုင်းကနိုင်ငံသားဖြစ်လိုချင်ကြတာတွေ့ရပါတယ်ဒါကလည်းတခြားနိုင်ငံထဲမှာနေတဲ့သူတွေလိုပဲတန်းတူညီမျှမှုကိုပေးနိုင်လို့လိုချင်ကြတာပ
ါမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းပြီးကူညီကြဖို့လဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂတာဝန်ရှိသူတွေကဖန်ကြားခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကလည်းပြီးခဲ့တဲ့သတင်းပတ်တည်းမှာပဲမြန်မာနိုင်ငံဟာအပြောင်းအလဲတွေအတွက်ဦးတည်ပြီးတည်တည်ချာချာလှုပ်ဆောင်နေတာတွေ့ရတာမို့နိုင်ငံတကာကဝန်ဝန်ကူညီပေးဖို့ပန်ကြားခဲ့တာပါ
တော်ခင်မျိုးသက်တင်ပြသွားတာပါရှင်ရခိုင်အရေးတင်ပြပြီးခုတော့ရှမ်းပြည်နယ်ဘက်ကစစ်တပ်နဲ့ရှမ်းတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကြည့်ရအောင်ပါမြန်မာအစိုးရတပ်တွေကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဌာနချုပ်ဝမ်ဟိုင်းကိုဒီကနေ့မှလက်နက်ကြီးတွေနဲ့တရဇက်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်လုံးလူအသေအပြောင်းနဲ့ထိခိုက်ဒဏ်ရာတွေလည်းရခဲ့ပါတယ် SSPP SSA မြောက်ပိုင်းတပ်တွေအပေါ်မြန်မာအစိုးရတပ်ရဲ့ထိုးစစ်တွေရပ်ဆိုင်ပေးဖို့ရှမ်းလက်နက်ကင်တပ်ဖက်ကသမရစီကိုစာရေးသားတောင်းဆိုထားပေမဲ့တိုက်ပွဲတွေကတော့ဆဲမသွားသေးပါဘူးတိုက်ပွဲနောက်ဆုံးအခြေအနေတွေကိုမတ်တင်ကြီးထိုက်ကတင်ပြပေးပါမယ်ရှင
်ရှမ်းပြည်မြောက်ပိုင်းကျေးသီးမြို့နယ်ကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အခြေစိုက်စခန်းတွေကိုမြန်မာအစိုးရတပ်ကဒီလတရက်နေ့ကစပြီးတော့ထိုးစစ်ဆင်နေတာမှာဒီကနေ့၄ရက်မြောက်နေ့မှာတော့ရှမ်းမြောက်တပ်တွေရဲ့ဌာနချုပ်ဝမ်ဟိုင်းရဲ့လုံခြုံရေးတပ်တွေကိုအစိုးရတပ်ကလက်နက်ကြီးတွေနဲ့မနာတမ်းပစ်ခတ်ခဲ့တယ်လို့ရှမ်းပြည်တိုးတက်ရေးပါတီကစက်ခွန်ဆိုင်ကပြောပါတယ်
တမတော်ကနေပြီးတော့တာဖာဆောင်နဲ့မတက်တဲ့ကျွန်တော်တို့ရဲ့ဒီ SSPB SSA ဘူဌာနချုပ်ပေါ့ဝါဟိုင်းလုံချုံရေးတပ်နော်ဝါဟိုင်းတကဝပေါ့အဲဒီစခန်းဒီဖြစ်တဲ့ကောင်းမွန်ဘင်းနဲ့အမိုင်ညောင်တဝိုက်အဲဒီတဝိုက်ကိုခဏမနဲ့9နာရီ45မိနစ်ကနေပြီးတော့မှ4နာရီခွဲထိပေါ့နော်4နာရီခွဲကနေပြီအဲဒါလက်နက်ကြီးနဲ့အချိန်ပေါင်း400ခန့်နော်တနေ့တော့ပြနေတာအဲ့ဒါပြပြီးတော့သူချီလင်တက်နေတဲ့ကျွန်တော်တို့ကိုတက်ထွက်တယ်လေကျွန်တော်တို့စခန်းနေကို
မြန်မာအစိုးရတပ်ကအင်အားအလုံးအရင်းနဲ့တုံ့ပြန်တိုက်ခိုက်နေတာဖြစ်တယ်လို့လဲဆက်ခွန်ဆိုင်ကအခုလို့ဆက်ပြောပါတယ
်တော့ပြင်းထန်တယ်ဆရာမအရှိမြောက်တိုင်းစစ်ဌာနချုပ်ကဗျူဟာတစ်ခုနဲ့တိုက်ရင်နေရင်အလုံး၅ရင်းပေါ့နော်နောက်ဒီအရှိလေပိုင်းတက်ကအရှိလေပိုင်းတိုင်းစစ်ဌာနချုပ်ကတက်ကအေးကိုရင်ရှိတယ်အားလုံးဆိုရင်အခု14ရင်းဖြစ်နေပြီနော်လက်နဲ့ကြီးတယ်ဆိုလို့ရှိရင်နော်60မမ70မမ120မမနော်ဒီပြည့်အမြောက်ကြီးတွေ 0.5 နလက်အာဒါနဲ့တော့မဟုတ်ဘူးအဲ့ဒါကြီးနဲ့တနေ့လုံးတစ်ချိန်ချင်းထူးနေတာဆီမရဲမိုးရွာတူလို့ပဲအခုအခုတော့ငြိမ်သွားပြီဒါပေမဲ့အခုလေးနိုင်ရေ36မိနစ်ရှိပြီကတော့နည်းနည်းညီနေဒါပေမဲ့ကျွန်တော်နေတဲ့နေရာနှိမ့်လို့သူ့မကြောက်မြင့်တဲ့နေရာအကောင်းကြားတယ်ဆိုတော့တနေ့လုံးလို့ဖြစ်နေတာလက်နေကြီးနဲ့ပြစ်လိုက်တက်ထိုးလိုက်အဲ့လိုဖြစ်နေတယ်ဗျအချိန်ကြီးကမကောင်းဘူးဗျာနော်အခုဝါဟိုင်းရဲ့တကဝဖြစ်နေပြီအရင်ကတော့ဒါဖာဆောင်ဆိုတော့အဝေးနည်းနည်းဝေးတာပေါ့
ဒါအပြင်မိုင်းရှူးကိုသွားတဲ့လမ်းမကြီးကိုလည်းပိတ်လိုက်တာကြောင့်လားရှူးမိုင်းရှူးအသွားလာလဲရက်သွားတယ်လို့ဆက်ခွန်ဆိုင်ကပြောပါတယ်တိုက်ပွဲတွေကြောင့်ရဲသားတွေအပါအဝင်နှစ်ဖက်မှလည်းတည်ဆုံဒဏ်ရာရမှုတွေရှိခဲ့တာပ
ါရှိတယ်အခုကျွန်တော်တို့နေ့ရက်နေ့ကနေစတိုက်တယ်နေ့ရက်3ရက်လက်ပေါ့ခဏ3ရက်မြောက်ရှိပြီနော်အဲ့တော့ဗမာတပ်ဘက်ကနော်ကျွန်တော်တို့17ယောက်ကြာဆုံးတယ်နော်64ယောက်ဒဏ်ရာရသွားတယ် ကျွန်တော်တို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းတို့ဘက်ကရှမ်းပြည်တံတမတော်ဘက်က၂ယောက်ကြဆုံးတယ်၃ယောက်တန်ရာရခဲ့တယ်အဲ့ဒီဟာနော်ကနေပေါ့တော့ကနေတိုက်ပွဲကတော့မတိရသေးဘူးနည်းဖြန်တော့ဆိုပြီးပါပြီ
ဒါပေမဲ့လည်းတည်ဆုံးတန်ရာရမှုတွေနဲ့ပတ်သက်လို့ကတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးအတည်ပြုချက်တွေမရှိသေးပါဘူးဒီထိုးစစ်တွေကိုရပ်ဆိုင်းပေးဖို့အတွက်မြန်မာအစိုးရရဲ့သမရဦးသိန်းစိန်ထံကိုရှမ်းပြည်တိုးတက်ရေးပါတီဘက်ကစာရေးသားပေးပို့ခဲ့တယ်လို့လဲစက်ခွန်ဆိုင်ကပြောပါတယ်။ဒါပေမဲ့အစိုးရဘက်ကတော့ဘာမှတုံ့ပြန်မှုမရှိသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကျေးသီးမြို့နယ်တဖာဆောင်တံတားမှာတက်ဆွဲထားတဲ့ရှမ်းပြည်တိုးတက်ရေးပါတီရဲ့တပ်တွေကိုစုပ်ပေးဖို့မြန်မာအစိုးရတပ်ကဒီလတရက်နေ့ကအကြောင်းကြားခဲ့ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေဆခဲ့တာပါ။မြန်မာအစိုးရရဲ့အင်အားသုံးထိုးစစ်ကြောင့်မနေ့ကပဲတဖာဆောင်ကနေရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းတပ်တို့ဆုတ်ခွာခဲ့ပြီးဖြစ်ပေမဲ့မြန်မာအစိုးရဘက်ကထိုးစစ်ကိုအရှိန်မလျှော့သေးတာလည်းဖြစ်ပါရဲ့ရှင
်။ရှမ်းပြည်နယ်ကနောက်ဆုံးတရတဲ့တိုက်ပွဲတွေအကြောင်းမှတ်သိငီထိုက်ကတင်ပြသွားတာပါရှင်။အခုတော့ဒီကနေ့ည9:00နာရီမှာဦးကျော်စံသားကဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ဟောင်ကောင်မှာဒီမိုကရေစီတောင်းဆိုတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုမြန်မာနိုင်ငံအစိုးရပိုင်းမီဒီယာတွေမှာလုံးဝမှောင်ချထားပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ညွန်ညင်မှာကိုစိုးရင်လို့လား။ဒါမှမဟုတ်ကျောင်းသားတွေရဲ့ဒီမိုကရေစီတောင်းဆိုမှုပြန့်နှံ့လာမှာကိုပဲကြောက်လို့လား။အများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲဖို့ကြိုးစားနေပါတယ်ဆိုတဲ့မြန်မာအစိုးရပိုင်းမီဒီယာတွေကတလောက်အရေးကြီးတဲ့နိုင်ငံတကာသတင်းကြီးတစ်ပုဒ်ကိုမှောင်ချထားခြင်းဟာလုတ်တင်တဲ့ကိစ္စလားမလုတ်တင်တဲ့ကိစ္စလားဆိုတာသောရရှင်များနဲ့အခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးရအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax နံပါတ် 2323255952 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူစင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြဖို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါရစေ။
တရရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထမှန်ဖိတ်ခေါ်အပ်ပါရရှင်။တဆက်ထဲမှာပဲကုလသမဂ္ဂကလေးငယ်တွေအရေးဆောင်ရွက်ချက်တွေဖက်ကြည့်ရအောင်ပါ။အရှိတောင်အာရှဒေသမှာကလေးတွေနဲ့လိန်ဖြောဖြစ်ဖို့ခရီးသွားလာလဲပတ်မှုပုံများလာနိုင်တယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာပြစ်မှုတိုက်ဖျက်ရေးအဖွဲ့ကတတိပေးလိုက်ပါရယ်။ဒီအရှိတောင်အာရှနိုင်ငံတွေအနေနဲ့လာမယ့်နှစ်တွေထဲမှာအာဆီယံအတိုင်းဝိုင်းတွင်စီးပွားရေးချိတ်ဆက်မှုပိုတိုးလုပ်ဖို့ရှိတာနဲ့အမျှဒီကလေးတွေနဲ့လိန်ဆက်ဆံမှုပြဿနာဟာလဲပိုဆိုးလာနိုင်တယ်လို့ဒီကုလသမဂ္ဂအဖွဲ့ကတတိပေးလိုက်ပါရယ်။VOA သတင်းထောက် Steve Harmon ဘန်ကောက်ကသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။အရှိတောင်အာရှနိုင်ငံတွေအနေနဲ့ဒေတာရင်းစီးပွားရေးကုန်ထုတ်လုပ်မှုတိုးတက်ဖို့နဲ့ကမ္ဘာစီးပွားရေးနဲ့ပိုအဝင်ကျဖြစ်နိုင်ဖို့စီးပွားရေးချိတ်ဆက်မှုတွေပိုလုပ်ဖို့ပြင်ဆင်လာတာပါ။ဒီစီစဉ်အောက်မှာအရင်ကသက်ထားတဲ့ကုန်သွယ်ရေးနဲ့စီးပွားရေးအဟန့်အတားတွေလည်းပြိုကျသွားကြမှာဖြစ်ပါတယ်။ဒါကြောင့်စီးပွားရေးလုပ်ငန်းရှင်တွေနဲ့ကျွမ်းကျင်လုပ်သားတွေအနေနဲ့နေဆက်တွေကိုလွယ်လွယ်ကူကူဖျက်ချော်ပြီးလိုအပ်တဲ့နေရာတွေမှာဝင်လုပ်နိုင်ကြတော့မှာပါဒါတွေကြောင့်အရှိတောင်အာရှဒေသကိုနိုင်ငံခြားခီးသွားလာသူတွေလည်းပိုများလာဖို့ရှိနေပါတယ်ဒါပေမဲ့ဒီနေရာမှာတော့ဆိုးကျိုးတစ်ခုလည်းရှိနေတယ်လို့ UNODC ခေါ်ကမ္ဘာကုလသမဂ္ဂမိုးရေဆေးဝါးနဲ့ပြည်မှုဆိုင်ရာအဖွဲ့ကထောက်ပြလိုက်ပါတယ်ဒီကုလသမဂ္ဂမိုးရေနဲ့ပြည်မှုဆိုင်ရာအဖွဲ့ထုတ်ပြန်တဲ့ကလေးငယ်တွေကိုလိန်ဖောက်ပြန်မှုဆိုင်ရာအစိုးရကံစားတဲ့မှာကလေးတွေပေါ်လိန်ဖောက်ပြန်မှုအမဲလိုက်သူတွေအနေနဲ့ခုလိုခီးသွွာလာမှုပုံများလာတာနဲ့ဒေတာရင်းအာနာပိုင်တွေရဲ့စစ်ဆေးရေးအားနည်းမှုတွေကိုအခွင့်ကောင်းပို့ယူလာလိမ့်မယ်လို့တတိပေးလိုက်ပါတယ်။အရှိတောင်အရှာကကလေးငယ်တွေကိုလိန်မှုကျူးလွန်မှုအပေါ်အေးအေးရေးမြင့်တင်ခြင်းဖြင့်အနာဂတ်ကိုကာကွယ်ခြင်းလို့အမည်ပေးထားတဲ့ဒီအစိုးရကံစားရေးသူတူဖြစ်တဲ့ Margaret Agulo က
The economic growth of tourism has not always translated into better opportunities.
ခီးသွွားလေပတ်မှုတွေပို့ပြီးတော့ဒုလာတဲ့အတွက်ဒီခီးသွွားတွေအလေများတဲ့နေရာတွေကလူတွေအားလုံးအတွက်အခွင့်အလမ်းပို့ပြီးတော့ရလာလိမ့်မယ်လို့တော့တက်အံ့မပြောနိုင်ပါဘူး။အဲ့မှာဒီခီးတဲ့ဖျော်ဖြေလုပ်ငန်းတွေအတွက်ကလင်းငယ်အများအပြားအလုပ်လုပ်ပေးရမယ့်အလားအလာရှိနေတယ်လေ။ဒီလမ်းမတွေပေါ်မှာနေထိုင်ပြီးတော့အလုပ်လုပ်နေကြတဲ့ကလေးငယ်တွေအနေနဲ့ဆိုရင်လေဒီလိုမျိုးခီးသွွားတွေရဲ့မတရားလုပ်တာတွေကိုဘာမှပြန်ပြီးတော့မငင်းနိုင်မင်းနဲ့ခံရတာမျိုးလည်းဖြစ်နိုင်ပါတယ
်တကယ်တော့အခုချိန်ထိအများသိအောင်မထုတ်ပြန်ရသေးပေမဲ့ VOA ကရထားပြီးဖြစ်တဲ့ဒီကုလသမဂ္ဂအစိုးရခန်းစာထဲမှာအခုလိုအရှိတောင်အရှာမှာကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာကျူးလွန်နေမှုအတွက်နှီးတဲ့ဖြည့်ရှင်းလူစိတ်ရှိဖို့လိုနေပြီလို့ထောက်ပြထားပါတယ် ။ဘာလို့လဲဆိုတော့ရှီပီသားတမယိုးကြနီးတွေကကျေးလက်ဒေသတွေမှာစောင့်ကြည့်မှုနေပါတာအပါအဝင်အလုံးမဖြစ်လို့ပါလို့ဒီအစီရင်ခံစာကထောက်ပြထားပါတယ်။ဒီအစီရင်ခံစာရေးရမှာနှိမ့်နှိုင်းရေးမှုလည်းဖြစ်တဲ့အကူလိုကသူမအနေနဲ့ရဲတွေတရားသူကြီးတွေနဲ့ခုံတမာတို့တွေကိုစစ်တမ်းကောက်ပြီးဘာကြောင့်ဒီအရှိတောင်အရှာဒေသထဲမှာဒီလိန်ကျူးလွန်မှုတွေကိုအရေးယူတာသိမတွေ့ရတဲ့အကြောင်းရင်းကိုမေးတဲ့အခါမှာအခုလိုတွေ့ရှိခဲ့တယ်လို့ဆိုပါတယ
် The key obstacle to successful prosecutions on child sex abuse cases
ကလေးတွေကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေအပေါ်အရေးယူမှုတွေအအောင်မြင်မြင်ဖြစ်လာဖို့မှာတော့အဓိကတားဆီးနေတာကရဲတွေအနေနဲ့အမှုကျူးလွန်တဲ့တရားခံတွေကိုရှာဖွေစစ်ဆေးပြီးအပြစ်ပေးတာတွေထိထိရောက်ရောက်လုပ်နိုင်ဖို့အတွက်ဗဟုသုတလုပ်ငန်းကျွမ်းကျင်မှုနဲ့ငွေကြေးပစ္စည်းစတဲ့နေရာတွေမှာချို့တက်နေလို့ပဲဖြစ်ပါတယ
်။ဒါအပြင်ဒီပြဿနာပိုဆိုးလာတာကကွန်ပျူတာသုံးပစ်မှုတွေကိုရှင်းနိုင်ဖို့ခင်မီပစ္စည်းတွေဒီဒေတာတွင်းကနိုင်ငံတွေမှာမရှိသေးလို့ပါလို့အစိုးရကစက်ထောက်ပြပါတယ်။တချို့နိုင်ငံတွေမှာဥပမာဖိလစ်ပိုင်မှာဆိုရင်ကလေးငယ်တွေကိုအတင်းအဓမ္မလိန်ဆက်ဆံခိုင်းပြီးသူတို့ရဲ့ပုံတွေကိုတခြားနိုင်ငံကကွန်ပျူတာတွေမှာအင်တာနက်ကတဆင့်ပတ်စံပေးကြည့်နိုင်အောင်လုပ်ပေးတာတွေရှိနေပါတယ်။နောက်ပြဿနာတစ်ခုကတော့ထိုင်းနိုင်ငံအပြင်တချို့နိုင်ငံတွေမှာရဲတွေကပါလက်စားပြီးဒီလုပ်ငန်းမှာပါနေတာဒါမှမဟုတ်မသိကြအောင်ဆောင်တာတွေပဲဖြစ်ပါတယ်။ဒါပေမဲ့ဒီကုလသမဂ္ဂရဲ့အစိုးရခန်းစာထဲမှာပဲကမ္ဘောဒီးယား၊လာအိုစ်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာအခုလိုလိန်ဖောက်ပြန်ဖို့တန်တရာရှိထားသူတွေနိုင်ငံတည်းမဝင်လာနိုင်အောင်တားမြစ်ရေးပူးပေါင်းစောင့်ကြည့်မှုတွေရှိနေတယ်လို့ချီးကျူးထားပါတယ်။ဒါအပြင်ဒီနိုင်ငံတွေအနေနဲ့ Interpol ခေါ်နိုင်ငံတကာရဲတပ်ဖွဲ့ကလုပ်ပေးထားတဲ့ကလေးလိန်ဖောက်ပြန်မှုဆိုင်ရာပုံရိပ်ကွန်ပျူတာအထောက်အထားတွေကိုလည်းအသုံးပြုနိုင်ပြီလို့ဖော်ပြထားပါတယ်။ဒါပေမဲ့လာမယ့်နှစ်တွေအတွင်းမှာဒေတာရင်းကိုလက်ပတ်တဲ့နိုင်ငံခြားခီးတဲ့ပုံများလာမှာမို့ဒီကလေးတွေပေါ်လိန်ကျူးလွန်မှုပိုဆိုးလာမှာကိုလည်းစိုးရရရှိတွေစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြသွားခဲ့တာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နိုင်စင် TV သတင်းလောအစီအစဉ်တွေကိုညပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရှိရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းချုပ်ကိုမဆုမျက်မှုန်ကတလက်အကြီးညာပေးပါမယ်ရှင
်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာရပ်နေတာလာနဲ့ချီကြပြီဖြစ်တဲ့အစစ်မြင့်ဆွေးနွေးပွဲတွေကိုပြန်ဆမယ်လို့နှစ်ဖက်တာဝန်ရှိသူတွေပြောကြားခဲ့ကြပါတယ်။အောက်တိုဘာလကုန်ပိုင်းနဲ့နိုဝင်ဘာလဇန်ပိုင်းမှာဆွေးနွေးမှုတွေစတင်ဖို့သတ်မှတ်ထားကြပါတယ်။မြောက်ကိုရီးယားထိပ်တန်းတာဝန်ရှိသူ3ယောက်စနေနေ့တုန်းကတောင်ကိုရီးယားနိုင်ငံအင်ချွန်မြို့စီကိုရှာရှာပပလာပြီးတော့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမှအခုလိုမျိုးအစင်းမြင့်ဆွေးနွေးမှုတွေပြန်ဆဖို့အတွက်သဘောတူခဲ့ကြတာဖြစ်ပါတယ်။ဗြိတိန်လူမျိုးတစားကံကို Islamic State စစ်သွေးကြွတွေကကောင်းဖြတ်တက်ခဲ့တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကဝေဖန်အပြစ်တင်လိုက်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုစေတနာဝန်ထမ်းအဖြစ်ဆောင်ရွက်ပေးနေတဲ့ Alan Hanning ကိုတပ်ဖြတ်မှုဟာအလွန်ဆက်ဆုပ်ရွံရှာပွဲရာလောက်ရဖြစ်တဲ့အတွက်ပြင်းပြင်းထန်ထန်ရှုတ်ချတယ်လို့လုံခြုံရေးကောင်စီကတောက်ကြနေတုန်းကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်မှာတော့ဒီအကြမ်းဖက်မှုတွေဖြစ်အောင်လုပ်ပြီးတော့ညာရင်းချင်းလမ်းတွေရှင်းသွားအောင်ကြိုးစားတဲ့အနေနဲ့ရာဇဝတ်ကိန်းသားတွေနဲ့ဒီမိုကရေစီရဲ့ဆန္ဒပြသူတွေထိတိုက်တွေ့ခိုင်းနေဆိုတဲ့ဆွဆွဲချက်တွေကိုဟောင်ကောင်အာဏာပိုင်တွေကပြင်းပြင်းထန်ထန်ညှင်းပယ်ပါတယ်။ဒီဆွဆွဲပြောဆိုမှုတွေဟာလုံးဝအတိတ်ပဲမရှိသလိုမျှတမှုလည်းမရှိဘူးလို့ဟောင်ကောင်လုံခြုံရေးဆိုင်ရာအကြီးအကဲကဒီကနေ့မှပြောကြားခဲ့ပါတယ်။တခါပါလက်စတိုင်းကိုနိုင်ငံတစ်ခုအဖြစ်ဆွီဒင်အစိုးရကအတိမတ်ပြုတ်လိုက်တာဟာဆောလွန်းနေလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ပါလက်စတိုင်းနိုင်ငံတည်ထောင်ရေးကိုဒီအမေရိကန်ကထောက်ခံပေမဲ့သက်ဆိုင်တဲ့နှစ်ဖက်လုံးညှိနှိုင်းဆွေးနွေးမှုတွေကသာနိုင်ငံတစ်ခုဖြစ်လာမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကအတောက်ကြားနေကပြောကြားခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကိုမဆုမျက်မှုန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတင်ကြီးတိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Von Calio ဖြစ်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမရင်အဆုံးသတ်ပါစေရှင်။ည9နာရီကျရင်တခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါတောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါရစေကျမနန်းလောပ
This program has come to you from the Voice of America, Washington.